မြန်မာခေတ်ဆန်းစာပေကိုဥဆောင်လှုပ်ရှားခဲ့သူရင်းညာရေးပြည်သူကဆရာကြီးတကုံတရာဟာဒီကနေ့နေ့လေတနအီကျော်လောက်ကရှမ်းပြည်နယ်အောင်ပန်းမြို့နေအိမ်မှာကွယ်လွန်သွားပြီဖြစ်ပါတယ်။အသက်65နှစ်အရွယ်ရှိပြီဖြစ်တဲ့ဆရာကြီးတကုံတရာဟာမြန်မာပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်စာပေအမှုပညာနဲ့တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။1930ပြည့်အရေးတော်ပုံမှာကိုယ်တိုင်ပါဝင်ဆင်နွှဲခဲ့သူတဦးဖြစ်တယ်လို့တိုင်းပြည်လွတ်လပ်ရေးရအောင်ကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းစတဲ့ခေါင်းဆောင်ကြီးတွေနဲ့ရင်းရင်းနှီးနှီးအတူနေထိုင်ခဲ့သူတဦးလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ရန်ကုန်မြို့မှာရောက်ရှိနေတဲ့ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ပါ။2013ခုနှစ်ဟာပြည်သူ့ချစ်တဲ့အမှုပညာရှင်တွေစာရေးဆရာသတင်းစာဆရာကြီးတွေကွယ်လွန်သွားတယ်လားလို့ပြောရတော့တဲ့အထိတိုင်းပြည်ပြည်သူပုဂ္ဂိုလ်ကြီးတွေကွယ်လွန်ကြတယ်လားလည်းဖြစ်ပါတယ်။အခုနောက်ဆုံးကွယ်လွန်သူကတော့မြန်မာနိုင်ငံလွတ်လပ်ရေးလှုပ်ရှားမှုမှာဒစစ်တပိုင်းကပါဝင်ခဲ့သူဖြစ်တဲ့အပြင်မြန်မာစာပေလောကမှာဝဟရကအစအတွေ့ခေါ်ပိုင်းအပါအဝင်နိုင်ငံရေးစာပေတွေအထိပါဩဇာအရှိဆုံးပုဂ္ဂိုလ်လို့ပြောလို့ရတဲ့ဆရာကြီးတကုံတရာပဲဖြစ်ပါတယ်။ဆရာကြီးတကုံတရာဟာလွတ်လပ်ရေးခေတ်ကြိုအချိန်ကစလို့ဒီကနေ့ခေတ်ဒီမိုကရေစီလှုပ်ရှားမှုကာလအထိမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်တောက်လျှောက်တိုက်ပွဲဝင်ခဲ့သူတဦးဖြစ်တဲ့အတွက်ငြိမ်းချမ်းရေးပြည်သူကတဦးလို့သတ်မှတ်လို့ရနိုင်တဲ့အကြောင်းတကုံတရာရဲ့မိတ်ဆွေလည်းဖြစ်ဝိုင်းရင်သတင်းစာဆရာကြီးလည်းဖြစ်တဲ့ဦးဝင်းတင်ကပြောပါတယ
်။ကိုတော်တရာဟာတကုံတရာကကျွန်တော်သိတာနှစ်ပေါင်းကိုဒီနားတွေကြော်တော့၆၀လောက်ရှိနေပြီเนาะကျွန်တော်တည်မြတယ်မှာအလေးစားကောင်းဆရာကောင်းတို့ဆိုင်ဆရာနော်နိုင်ငံရေးသမားအလားတူလေနေရေးသမားလို့လေအလားဒီကျွန်တော်အမျိုးသားပြန်လဲတည်မြတယ်သမားတို့ကျွန်တော်လည်းပဲတတ်မှတ်ပါတယ်သူလည်းကျွန်တော်လည်းအလိုလေးစားကြည့်ရတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကျွန်တော်တတ်မှတ်ပါတယ်ဒါပုဂ္ဂိုလ်ကြီးပြောတာပါနောက်တစ်ခုကျွန်တော်ပြောချင်တာပါဆိုတော့သူ့ရဲ့လုပ်ငန်းကိုပိုင်ကြည့်လို့ရှိရင်လုပ်ငန်းသုံးပိုင်းတွေ့ရဗျာနော်တစ်ခုကပါလဲဆိုလို့ရှိရင်အမျိုးသားဒီလွတ်လပ်ရေးတိုက်ပွဲကာလပေါ့ရနော်အဲ့ဒါစစ်ကြုတ်ခဲ့တဲ့ဘုံကြောင့်ဆန်းလို့ဟလာတကင်ဆိုးလို့တကင်တန်းထုံလို့ဟလာအဲ့ချီကကြော်ကြတဲ့ဥတော်ကြီးလို့ဥပတ်ဆွေလို့ဆိုတဲ့အကုန်လုံးခေါင်းဆောင်ပိုင်းနေတယ်အကုန်လုံးသူ့ပေါ်မှာတော့သူကအမျိုးသားလွတ်လပ်ရေးတပ်ပွဲဂျုံကမှုတွေမှာသူပါဝင်ခဲ့တယ်နော်လှူရှားခဲ့တယ်ဥဆောင်ခဲ့တယ်ဟလာသူမှလုပ်ခဲ့တယ်နောက်တစ်ခါဒီလွတ်လပ်ရေးခေတ်ပေါ်လွတ်လပ်ပြီးလာတဲ့ဦးနုဆိုတာလက်ထက်နောက်တစ်ခါဒီဦးနေဝင်းရဲ့ဒီမကလာသူအခဲ့နော်ဆရာနိုင်ရှင်တပါရီယာနိုင်ရှင်စနစ်ကဲနောက်တစ်ခါဦးတန်းချီလို့ခဲ့ဒီဆရာနိုင်ရှင်ခဲ့ဒီခေတ်ဒီမှာအကုန်လုံးကပြည်နေညာကြီးကပြဿနာကြီးအကြီးဖြစ်နေပြည်နေညာကြီးပြဿနာကြီးကြီးကိုဆိုင်တွေဖြစ်ချင်းတဲ့နေရာမှာလဲသူကသူ့ရဲ့တတ်နိုင်တဲ့ဒီညာကြီးလုံအောင်နဲ့ဆက်ဆောင်ပြီးတော့ဝင်းပြီးတော့ပါဝင်ခဲ့ညာကြီးခေါင်းဆောင်တယောက်လို့တတ်မှတ်တဲ့ခါလောက်ကိုကျူးဝန်းခဲ့တယ
်ရန်သူမရှိမိတ်ဆွေသာရှိဆိုတဲ့စံပုတ်နဲ့ရက်တည်ခဲ့တဲ့ဆရာကြီးတကုံတရာဟာလက်ရှိဒီမိုကရေစီအရေးတောင်းဆိုလှုပ်ရှားကြတဲ့ခေတ်မှာလဲအမျိုးသားပြန်လည်တည်မြဲရေးအတွက်နောက်ဆုံးအချိန်ထိတိုက်ပွဲဝင်သွားသူဖြစ်တယ်လို့ဦးဝင်းတင်ကဆက်ပြောပါတယ်
။ကျွန်တော်ဒီနေ့ခေတ်ရောက်လာတဲ့ခါကျတော့အခုဒီဦးသိန်းစင်တို့ကသွားလက်ထဲရောက်တဲ့ခါကျတော့ကျွန်တော်ရဲ့ဒီနေ့ဒီကျုံပေါ်နေတဲ့ပြဿနာပါဆိုတော့အမျိုးသားပြန်လည်တည်မြဲရေးပြဿနာပဲ။ဒီပြန်လည်ပြဿနာနဲ့ပတ်သက်ပြီးတော့ဒီနေ့အသေးခံပြီးသွားတဲ့အချိန်ဒီပေါ်ရ။ဒါကိုအဆောင်ကိုတိုးဝင်ခဲ့တာ။အဲ့တော့အဲ့တိုးဝင်တဲ့ခါဒီမှာသူ့ရဲ့ခြေကိုဆောင်ဖို့ဒီတော့ရဲ့သူ့ရဲ့အင်အားတွေကိုကြည့်မယ်ဆိုရင်ကျွန်တော်အမျိုးသားလွတ်လပ်ရေးတက်ွက်ကိစ္စတော့ကသူကဒီလွတ်လပ်ရေးနဲ့ဟလာအားကိုတိုက်တဲ့နေရာမှာစာပေနဲ့တိုက်တာပဲ။စာပေသူကအဲ့ခေတ်တုန်းကဒီကာလတွေဒီချောင်းလုံးမှာကျွန်တော်လုတ်တဲ့နေရာတွေမှာမလုတ်တဲ့ဆိုနိုင်ငံရေးဖြစ်လုတ်တဲ့ဆေးရဖြစ်လုတ်တဲ့အဲဆေးရဆိုလက်နက်ကိုင်းဟလာတဘုံဖြစ်ရင်လည်းဖြစ်မယ်အစိုးရစစ်တပ်လည်းဖြစ်မှာဖြစ်မယ်နော်ဒါတစ်မျိုးပေါ့သို့မဟုတ်လည်းဟိုနိုင်ငံရေးဖြစ်နိုင်ငံပါတီဝင်ဖြစ်ရင်ဖြစ်မယ်နိုင်ငံမှာတဘုံဖြစ်ရင်ဖြစ်မယ်ဒီပုံစံလေးနဲ့ကျွန်တော်လုတ်ကြကြတယ်နော်ဒါကဒီတက်ွက်တွေဟိုလုံးမှာဒီပုံနဲ့လို့ဒီနေ့ဒီအဲ့တော့အဲ့ဒီလူတဲ့နေရာမှာသူကအမျိုးသားလူလိုက်တက်ွက်ကာလာတုန်းကသူ့ရဲ့လက်နဲ့ရင်အားပါလဲဆိုတော့စာပြီးရင်အားပဲ
ဆရာကြီးတကုံတရာမနစ်ကစက်တင်ဘာလထဲမှာတော့ငါနိုင်ငံရေးအပေါင်းဖော်များနဲ့ပြည်သူများအတွက်ပန်ကြားလွှာဆိုပြီးအချင်းချင်းမေတ္တာထားပြီးဒီမိုကရေစီပန်းနိုင်ရအောင်လက်တွဲချီတက်ကြဖို့တိုက်တွန်းထားတဲ့ပန်ကြားလွှာကိုထုတ်ပြန်ခဲ့ပါတယ်ဆရာကြီးတကုံတရာဟာမြန်မာစာပေမှာအတုံးတုံးဝဟာရတွေအပြင်အတွေ့အခေါ်အသစ်စမ်းတွေပါတီထွင်ခဲ့သူဖြစ်တယ်လို့တကုံတရာရဲ့မိတ်ဆွေစာရေးဆရာမောင်မိုးသူကပြောပါတယ
်မြန်မာစာပေမှာလည်းသူ့ကိုအကြောင်းပြုပြီးမှလည်းတာယာမဂ္ဂဇင်းလို့ပါလို့ထွက်တာပေါ့လေလုံးနေမကဘူးကွယ်သူကအရေးအသားပါနောက်တစ်ခုကအတွေးခေါ်ပါသူကအများအပြည့်သူဘက်ကရက်တဲ့အတွေးခေါ်ရှိတာဆရာတကူတာရဲ့ဒီအတွေးပါပဲလို့ပြောတော့တင်ပါ
ဆရာကြီးကမြမတန်စင်တချင်းတွေကိုငငယ်လေးတည်းကတင်ပေးခဲ့တဲ့အတွက်သူအခုအချိန်မှာမြမတန်စင်တချင်းတွေကိုဆိုတတ်တာလို့ဆရာတကုံတာယာရဲ့မိသားစုမိတ်ဆွေလည်းဖြစ်တဲ့အဆိုတော်ဟိမာနေဝင်းကပြောပါတယ်
။မမကဟိုပါလေမမစပေးစီတုံးကပိုးတကုံတာယာရဲ့မမကစီစီနေတာလေ။မမတေရင်နဲ့နေတာပါ။ဟိမာနေဝင်းဆိုတဲ့နာမည်ကိုပိုးတကုံတာယာပေးတာပါ။မမငငယ်တုန်းကပိုးကမမကိုစစ်ဆုံးဆိုတော့သူကစာပေသမားရဲ့ဘယ်တော့မှခေါ်သွားတယ်လေ။က second coral mine grew like wine and mama like Yabu. Mama, so pity or little mama than the other, so that I pulled down to the daddy. You don't want to watch Sanya thing for mama than she is. For my Sanya too, kind of my tea, no, for my son, too, Yabu. I mean, mama ate mama than me, Olivia, and still mother and who gives you down.
အဲ့လိုတစ်ချင်းမျိုးမျက်ပန်းဝေးလိုပါလို့မမငငယ်လေးရဆိုတာအဖို့ဘဝသင်ပေးတာပါဆရာကြီးတကုံတရာဟာဆေးရုံမှာဆက်တည့်ရလောက်ဆေးကုသမှုခံယူရာကပြန်လာပြီးမကြခင်လေးမှာပဲအခုလာစက်ကိုရဲ့တနင်္လာနေ့နေ့လယ်တနာရီ15မိနစ်အချိန်နေအိမ်မှာပဲလူကြီးယောဂာနဲ့ဘဝတစ်ပါးကိုကူးပြောင်းသွားတာဖြစ်ပါတယ်ခင်ဗျာဒီနေ့ကွယ်လွန်သွားတဲ့ဆရာကြီးတကုံတရာအကြောင်းကိုကိုယ်စုံဝင်းနိုင်ငံနေပြီ က်ဘူးပါလေမြန်မာနိုင်ငံရဲ့အခြေအနေဟာလွတ်လပ်ရေးနဲ့ညီညာရေးလိုအပ်နေတာလို့မြင်တဲ့အကြောင်း VOA American အသံမြန်မာပိုင်းအစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာအခုလိုပြောခဲ့ဘူးပါလေခင်ဗျာ
ကျွန်တော်တို့အခုလိုအပ်နေတာကတော့လွတ်လပ်ရေးနဲ့ညီညာရေးပဲဗျလွတ်လပ်ရေးဆိုတာကတော့ကျွန်တော်တို့ဘိုးစီမီဖီကင်ခြေတဲ့အမှန်တောင်းလာကြတဲ့လွတ်လပ်ရေးပေါ့ဗျာအခွင့်အရေးတန်းနေပြန်လွတ်လပ်ရေးလွတ်လပ်ရေးအားနည်းတဲ့အတွက်တို့ညွေအားလည်းနည်းတယ်ပေါ့ညွေအားနည်းတဲ့အတွက်ညီညာရေးပြည်တော်ကမရဘူးကျွန်တော်အဲ့လိုပဲခံစားတယ်အဲ့တော့ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ရန်သူမရှိမိတ်ဆွေသာရှိမုန်းသူမရှိချစ်သူသာရှိနိုင်ငံရေးလုပ်တယ်ဆိုတာရန်သူမိတ်ဆွေပြောင်းလုပ်တယ်ဆိုတော့ကျွန်တော်ဘဝအတွေ့အကြုံတမိုင်းအတွေ့အကြုံရရှိတဲ့တဒနာစကားကိုပဲကျွန်တော်ထပ်ခါထပ်ခါပြောနေတယ်ဗျာခင်ဗျားတို့တူရလဲအပြစ်အစ်ပေးစီခြင်းနေဗျာအဲ့ဒါလေးကတော့ကျွန်တော်ခံစားကြည့်လို့ဆိုတော့
ကွယ်လွန်သွားပြီဖြစ်တဲ့ဆရာကြီးတကုံတရား VOA ကိုပြောခဲ့ဘူးတဲ့စကားတချို့ပါခင်ဗျာ